ခန်းကြီး 8 အာတဇရိမင်လက်ထက်မှာ ဘာဗလုန်မြို့ကနေ ကျွန်တော်နဲ့ အတူပြန်လာတဲ့ ဆွေမျိုးစုခေါင်းဆောင်တွေရဲ့ ဆွေစဉ်မျိုးဆက်စရင် ဖိနဟရဲ့ သားမီးတွေထဲမှာ ဂေရရှုံ ဧသမာရဲ့ သားမီးတွေထဲမှာ ဒန်ယေလ ဒါဝိဒ်ရဲ့ သားမီးတွေထဲမှာ ဟတ်တုတ် ရှေခနီးရဲ့ သားမီးတွေနဲ့ ပါရုတ်ရဲ့ သားမီးတွေထဲမှာ ဇာခရိ သူနဲ့အတူစရင်ဝင်သူယောက်ျားပေါင်း 150 ပါဟမောဘရဲ့ သားမီးတွေထဲမှာ ဇီရဟိရဲ့ သား အီလျောနဲ့ သူနဲ့အတူ ယောက်ျားအယောက် 200 ဇတ်တုရဲ့ သားမီးတွေထဲမှာ ယဟာဇေလရဲ့ သား ရှေခနိ သူနဲ့အတူ ယောက်ျား 300 အာဒင်ရဲ့ သားမီးတွေထဲမှာ ယောနသန်ရဲ့ သား ဧဘက် သူနဲ့အတူ ယောက်ျား 50 အေလန်ရဲ့ သားမီးတွေထဲမှာ အာတလိရဲ့ သား ယေရှာယ သူနဲ့အတူ ယောက်ျား 80 ရှေဖတိရဲ့ သားမီးတွေထဲမှာ မိခေလရဲ့ သား ဇေဘဒိ သူနဲ့အတူ ယောက်ျား 80 ရွာဘရဲ့ သားမီးတွေထဲမှာ ယေဟေလရဲ့ သား ဩဘဒိ သူနဲ့အတူ ယောက်ျား 218 ယောက် ဘာနိရဲ့ သားမီးတွေထဲမှာ ယောသိဖိရဲ့ သား ရှေလောမိတ် သူနဲ့အတူ ယောက်ျား 160 ဘေဘဲရဲ့ သားမီးတွေထဲမှာ ဘေဘဲရဲ့ သား ဇာခရိ သူနဲ့အတူ ယောက်ျား 28 ယောက် အာဇဂရဲ့ သားမီးတွေထဲမှာ ဟက်ကတန်ရဲ့ သား ယောဟန်န် သူနဲ့အတူ ယောက်ျား 110 အဒေါနီကန်ရဲ့ သားမီးတွေထဲမှာ နောက်ဆုံးမှရောက်လာသူတွေဖြစ်တဲ့ ဧလိဖလက် ယေယေလ ရှေမာယ သူတို့နဲ့အတူ ယောက်ျား 60 ဘိကဝဲရဲ့ သားမီးတွေထဲမှာ ဥသဲ ဇာပု သူတို့နဲ့အတူ ယောက်ျား 80 တို့ဖြစ်တယ် ကျွန်တော်ကသူတို့ကို အဟာဝအရာဘက် စီးဆင်းတဲ့ မျက်နှာမှာ စုယုံလိုက်ပြီ အဲ့ဒီမှာ 3ရက် စခန်းချတယ် အဲ့ဒီလူတွေနဲ့ ပရောဟိတ်တွေထဲမှာ ရှာကြည့်တဲ့အခါ လေဝိအမျိုးသား တယောက်မှမတွေ့ဘူး ဒါနဲ့ခေါင်းဆောင်တွေဖြစ်တဲ့ အေလျာဇာ အေယေလ ရှေမာယ အေလနာတန် ယာယိတ် အေလနာတန် နာတန် ဇာခရိ မေရှုလန် တွင်တင်သူတွေဖြစ်တဲ့ ယောယေယိတ် အေလနာတန်တို့ကိုခေါ်လိုက်တယ် အဲ့ဒီနောက်သူတို့ကို တတိဖြစ်အရာမှရှိတဲ့ခေါင်းဆောင် ဣဒောစီလွှတ်လိုက်တယ် ဣဒောနဲ့ သူညီကိုဗိမ္မာန်တော်ကျွန်တွေကိုပြောဖို့ ဖျားသခင်အိမ်တော်မှာ အမှုဆောင်မဲ့သူတွေခေါ်လာဖို့ သူတို့ကိုမှားတယ် ကျွန်တော်တို့ကိုဖျားသခင်ထောက်မပေးနေတဲ့အတွက် ဣဇရိယဲ့ သား လေဝိရဲ့ မြေ မဟာလိရဲ့ သားမီးတွေထဲက တတိပညာရှိသူ ရှေယဘိ သူသားတွေနဲ့ ညီကို 18 ယောက်ကိုခေါ်လာကြတယ် ဟာရှဘိ သူနဲ့အတူ မေရာရိအမျိုးသားတွေထဲက ယေရှာယ သူညီကိုတွေနဲ့ သူတို့ရဲ့ သားတွေ အယောက် 20 လဲပါတယ် လေဝိအမျိုးသားတွေရဲ့ လုပ်ငန်းကိုကူညီဖို့ ဒါဝိဒ်နဲ့ မူးမတ်တွေပေးအပ်ခဲ့တဲ့ ဗိမ္မာန်တော်ကျွန်တွေထဲက 220 လဲပါတယ် သူတို့အားလုံးဟာ နာမည်နဲ့တကွရွေးချယ်ခံရသူတွေပဲ အဲ့ဒီနောက် ကျွန်တော်ကအဟာဝမျက်နှာမှာ အစာရှောင်ဖို့ကြေညာတယ် ဖျားသခင်ရှေ့မှာ ကိုကိုနှိတ်ချဖို့ လန်ခီမှာ ကျွန်တော်တို့နဲ့ သားသမီးတွေ ပစ္စည်းဥစ္စာတွေကိုစောက်ရှောက်ပေးပါလို့ အတနာခံဖို့ဖြစ်တယ် ဖျားသခင်ရဲ့လက်တော်ဟာ ကိုရော့ကိုရှာဖွေသူတွေနဲ့အတူရှိတယ် ကိုရော့ကိုစွန့်တဲ့သူတွေကိုတော့ အမျက်တော်ထွက်ပြီး ဒဏ်ခတ်တယ် ဆိုပြီး မင်းကြီးကိုပြောခဲ့ဘူးတော့ လန်ခီမှာ ရန်သူတွေရဲ့ဘေးရန်ကိုကာကွယ်နိုင်ဖို့ မင်းကြီးစီမှာစစ်သားတွေ မြင်းစီးသူရဲတွေ တောင်းရမှာ ရှက်စရာပဲ ဒါကြောင့်ကျွန်တော်တို့အစာရှောင်ကြတယ် လန်ခီမှာ ကာကွယ်ပေးဖို့ အတနာခံကြတယ် အဲ့ဒီလိုအတနာခံတာကို ဖျားသခင်နားထောင်ပေးတယ် ဒါနဲ့ကျွန်တော်က ပရောဟိတ်ခေါင်းဆောင်တွေထဲက ရှေရဘိ ဟာရှဘိနဲ့ သူတို့ရဲ့ညီကို 10 ယောက် အားလုံးပေါင်း 12 ယောက်ကိုရွေးချယ်လိုက်တယ် ပြီးတော့ဖျားသခင်အိမ်တော်အတွက် ဘုရင်နဲ့အကြံပေးအရာရှိတွေ မူးမတ်တွေနဲ့ ဣဇရေလ အားလုံးပေးလှူလိုက်တဲ့ရွှေငွေ ပြည့် ပစ္စည်းဥစ္စာတွေကိုချိန်တွေပြီးသူတို့ကိုပေးလိုက်တယ်။ကျွန်တော်ချိန်တွေပြီးပေးလိုက်တာတွေကတော့ငွေတဲလင့်650နှစ်တဲလင့်တန်ဖိုးရှိတဲ့ငွေတဲပစ္စည်း100ရွှေတဲလင့်100ဒဲရစ်1000တန်ဖိုးရှိတဲ့ရွှေဖလားငယ်20ရွှေလိုအဖိုးတန်တဲ့အနီရောင်တောက်တောက်အကောင်းစားကြီးတဲ့ပစ္စည်းနှစ်ခုဖြစ်တယ်။ပြီးတော့ကျွန်တော်ကခင်ဗျားတို့ဟာယေဟောဝါဖျားအတွက်တန့်ရှင်းတယ်ဒီပစ္စည်းတွေကလည်းတန့်ရှင်းတယ်ဒီရွှေငွေကဘိုးဘေးတို့ရဲ့ဖျားယေဟောဝါအတွက်စေတနာအလျောက်ပေးတဲ့အလှူဖြစ်တယ်ဂျေရုရှလင်မြို့မှာရှိတဲ့ယေဟောဝါအိမ်တော်ရဲ့အခန်းတွေမှာပရောဟိတ်တွေနဲ့လေဝိအမျိုးသားတွေရဲ့ခေါင်းဆောင်တွေဣသရေလဆွေမျိုးစုခေါင်းဆောင်တွေရှေ့မှာအဲ့ဒီပစ္စည်းတွေကိုချိန်တွယ်ပြီးမအမချင်းတေးသေးချာချာစောင့်ရှောက်ကြပါလို့သူတို့ကိုပြောတယ်ပရောဟိတ်တွေလေဝိအမျိုးသားတွေကလည်းချိန်တွယ်ပြီးပေးတဲ့ရွှေငွေပစ္စည်းတွေကိုဘုရားသခင်အိမ်တော်ရှိရာဂျေရုရှလင်မြို့ကိုတည်သွားဖို့လက်ခံယူလိုက်တယ်နောက်ဆုံးတော့တလပိုင်း၁၂ရက်နေ့မှာအဟာဝမျက်နာကနေထွက်ခွာပြီးဂျေရုရှလင်မြို့ကိုခရီးဆက်ကြတယ်။ဘုရားသခင်ရဲ့လက်တော်ကကျွန်တော်တို့ကိုထောက်မပေးပြီးလမ်းကြီးတစ်လျှောက်မှာရန်သူတွေချောင်းမြောင်းတိုက်ခိုက်သူတွေရဲ့ရန်ကနေကဲတင်တယ်။ဒါကြောင့်ကျွန်တော်တို့ကဂျေရုရှလင်မြို့ကိုရောက်လာပြီး၃ရက်နေကြတယ်။၄ရက်မြောက်နေ့ရောက်တော့ဘုရားသခင်အိမ်တော်မှာရွှေငွေပစ္စည်းတွေကိုချိန်တွယ်ပြီးဥရိယရဲ့သားပရောဟိတ်မေယမုတ်လက်ထဲအလိုက်တယ်သူနဲ့အတူဖိနဟရဲ့သားအီလာဇာလေဝိအမျိုးသားတွေဖြစ်တဲ့ယေရှွာရဲ့သားယောဇဘတ်နဲ့ဘီနီရဲ့သားနော်ဒီတို့လည်းရှိနေတယ်။အဲ့ဒါတွေအားလုံးကိုရေတွက်ချိန်တွယ်ပြီးနောက်အလေးချိန်တွေကိုရေးမှတ်ထားလိုက်တယ်။ပြည်နှင်ခံတုတ်ပန်းဘွားကနေပြန်လာသူတွေကဣသရေလရဲ့ဘုရားသခင်စီမိရှုရာပူဇော်တကားတွေဆက်တာဣသရေလအလုံးအတွက်နှစ်ထီး12ကောင်ဒုထီး96ကောင်ဒုတငယ်အထီး89ကောင်အပြည့်ဖြည့်ရာအလိုအဖြစ်စိတ်ထီး12ကောင်ကိုပူဇော်ကြတယ်ဒါတွေအလုံးဟာယေဟောဝါအတွက်မီးရှို့ရာအလိုဖြစ်တယ်အဲ့ဒီနောက်ကျွန်တော်တို့ကဘုရင်အမိတ်စာတွေကိုမြေကြီးတစ်ဖက်ကန်းကဘုရင်ခံချုပ်တွေဘုရင်ခံတွေစီပေးအပ်လိုက်တယ်သူတို့လည်းလူတွေနဲ့စစ်မှန်တဲ့ဘုရားသခင်အိမ်တော်ကိုထောက်မှကူညီပေးကြတယ်